ကမ္ဘာစင်စာအဖြတ်တောက်ဆုံးစေနိုင်ငံစီးရင်တဲ့မြန်မာနိုင်ငံကိုတည်င်းတော်များကကွေပေးရေးကော်မတီ CPG ကထည့်သွင်းလိုက်တာဟာမီဒီယာလွတ်လပ်မှုအပြည့်ပေးပါတယ်ဆိုတဲ့မြန်မာအစိုးရလက်ထက်လှုပ်ဆောင်မှုတွေပေါ်လက်တွေ့နဲ့ကင်းကွာမှုရှိတဲ့မှတ်ချက်တစ်ခုသာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးကတုတ်ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်စာပေစီစီရေးဖြတ်တောက်မှုမရှိတော့ပေမဲ့အစိုးရဘက်ကတည်င်းမီဒီယာသမားတွေပေါ်ဥပဒေတွေနဲ့တရားစွဲဆိုထောင်ချမှုတွေလှုပ်လာတာကြောင့်အခုလိုနိုင်ငံတကာအဆန်နဲ့မညီတဲ့မီဒီယာလွတ်လပ်ခွင့်ဆုံးရှုံးမှုတွေဖြစ်လာရတာလို့လဲမြန်မာသတင်းတောင်များကွန်ရက်ကပြောပါတယ်အသေးစိတ်ကိုမတ်ဆုမွန်ကဆက်သွယ်မေးမြန်းတင်ပြပါမယ်
အယက်သားအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့အချိန်မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးနိုင်မှုသမရဦးသိန်းစိန်ကိုယ်တိုင်ကဆောင်ရွက်စီခဲ့တာမို့အခုလိုမျိုးစင်စာအဖြတ်တောက်ဆုံးစီးရင်နဲ့ထည့်သွင်းဖော်ပြချက်ဟာအမှန်တရားလက်တွေ့နဲ့ကင်းကွာတဲ့မှတ်ချက်ဖြစ်တယ်လို့နိုင်ငံတော်သမရရုံးညွှန်ကြားရေးမှူးလည်းဖြစ်သမရအိမ်တော်သတင်းထုတ်ပြန်ရေးတာဝန်ခံလည်းဖြစ်တဲ့ဦးစော်ထေးကအခုလိုတုံ့ပြန်ပါတယ
်အမေရိကန်လိုပေါ့နော်ဖုန်းပြောတာကအစဝါရှင်တန်လိုအနေထားမရှိဘူးအင်တာနက်ဝက်ဘ်ဆိုက်မပြောနဲ့ပေါ့နော်ပုဂ္ဂိုလ်တွေတူချင်းပုဂ္ဂလိကလွတ်လပ်ခွင့်တွေအကုန်လုံးပေးထားတယ်ဗျနောက်သတင်းစာကြားနေတွေသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ထိမ့်ချုပ်တယ်ဆိုတာကျွန်တော်တို့တော့နားလည်ဘူးဟိုသမရာကြီးလက်ထက်မှာအကုန်လုံးရေးချင်တာရေးပေါ့နော်ခွင့်ပြုနေပြီကျွန်တော်တို့အဲ့မဖွင့်နေရတိုင်းစဉ်းစားတယ်သမရာကြီးအဲ့တိုင်းပြောတယ်လွတ်လပ်မှုနဲ့တာဝန်ယူမှုတာဝန်သိမှုပြပြီးသွားမှရမယ်ဆိုတော့အဲ့ဒီအချိန်မှာမြန်မာနိုင်ငံမှာရှိတဲ့မီဒီယာသမားတွေပေါ့နော်ပညာရှင်တွေအကုန်လုံးကပြောကြတယ်အဲ့တော့တာဝန်ယူမှုတာဝန်သိမှုကိုဘယ်လိုထိန်းလဲလွတ်လပ်လာတာနဲ့အများပုဂ္ဂိုလ်ရေးဆိုင်ဟာနောက်အကျိုးစီးပွားဆိုင်ရာတည်ပေါင်းမှုတွေရှိလာနိုင်တယ်ရှိလာရင်ဘယ်လိုလုပ်မလဲဆိုတော့ကျင့်ဝတ်ကိုပြောတဲ့အခါမှာမီဒီယာတစ်ခုချင်းရဲ့နာမည်ဂုဏ်သိက္ခာနဲ့ဆိုင်တယ်ဆိုတော့လေကျွန်တော်တို့သူ့ဖွဲ့စည်းရာအလောက်ထိအမြင်မကျေသေးဘူးအဲ့တော့ရေးချင်တိုင်းရေးနေတဲ့ခက်ကဒီနေ့ခက်တစ်ချက်လက်သေးတာရှိစေမသေးတာဖြစ်စေပေါ့နော်ဒီလောက်ဟိုလွတ်လပ်ခွင့်ရလာတဲ့အနေအထားမှာတပင်းလွတ်လပ်ခွင့်အနိုင်ဆုံးထိန်းချုပ်မှုအများဆုံးနိုင်ငံထဲမှာပါတယ်ဆိုတာကတော့လက်တွေ့နဲ့ကင်းကွာတယ
်မြန်မာသတင်းသမားတွေစုဖွဲ့ထားတဲ့မြန်မာသတင်းတော်များကွန်ရက် MGN အနေနဲ့ကတော့ဒါဟာအစိုးရဘက်ကနေမီဒီယာအပေါ်မှာဥပဒေအကြောင်းပြပြီးအပြစ်ပေးအရေးယူမှုစတဲ့ကင်တွဲဖြေရှင်းမှုတွေကပြင်းထန်လွန်းခဲ့တာမို့အခုလိုမျိုးနိုင်ငံတကာဆန်နဲ့မညီဘူးဆိုတဲ့မီဒီယာလွတ်လပ်မှုဆုံးရှုံးပါတယ်ဆိုတဲ့မှတ်ချက်တွေကိုမြန်မာနိုင်ငံရရှိခဲ့တာဖြစ်တယ်လို့ MGN ရဲ့အတူရမှုဥမြင့်ကျော်ကသုံးသပ်ပါတယ
်။မီဒီယာမှာဖြစ်တဲ့မှုကိစ္စတွေကိုသူကဟိုမတန်တဆပြည်ပြန်နေပြတာ။နောက်တရားစီရင်စနစ်ကလည်းအုတ်ချုပ်တဲ့ဟိုအစိုးရဖွဲ့တော်လို့နော်။ဒီခါလေးမှာတရရဲ့ခေါ်စာအဲ့ဒါကိုမလွန်ဆန်နိုင်တာသူတို့အဲ့အောင်ကြောက်ပြီးတော့ပြည်ပြန်နေပြီးတဲ့ဟာမျိုးတွေ။အဲ့ဒါတွေကြောင့်အမှုလို့ရက်လက်မျိုးနိုင်ငံကအခုဒီမှာထွက်တယ်လို့ကျွန်တော်ကလည်းမြင်တ
ယ်။တမရယုံပြောခွင့်ရကတော့တရင်သမားတွေဟာတီစဲဥပဒေကိုချိုးဖောက်ခဲ့တာကြောင့်သာဖြစ်တယ်လို့တုံ့ပြန်ပါတယ်။
ဒီဟာတစ်ခုကကျင့်ဝတ်နဲ့မညီဘူးဆိုတဲ့အခါကျရင်ကျွန်တော်တို့ကဘာသွားရလဲဆိုတရားတော်ပေါင်းဆွဲရတာကြီးရှိပါတယ်။အဲတော့ဒါပုဂ္ဂလိကအချင်းချင်းလဲဆွဲတယ်။ even မီဒီယာလုပ်နေတဲ့လူတွေကိုယ်တိုင်ပေါ့နော်မီဒီယာတွေကိုယ်တိုင်ကကြံတဲ့မီဒီယာသမားတွေကိုတရားစွဲဆိုတာကြီးအများကြီးရှိတယ်။ကျွန်တော်တို့ဒီအရှိတ်တန်မိုးပေါ့နော်အရှိတ်တန်မိုးအထူးသဖြင့်မြမအချင်းချင်းမှုနဲ့မလျော်ညီတဲ့ခါမျိုးတွေမှာကြတော့ကျွန်တော်ဒီဘက်မှာကြတော့သူတို့အနောက်တိုင်းသားတွေအမြင်မှာအဆန်လုံးအရာအစစ်လွဲချော်နေတာရှိကောင်းရှိနိုင်တယ်သို့တော့လက်တွေ့ပေါ့နော်လူထုအပေါ်မီဒီယာသမားတွေအပေါ်ထိန်းချုပ်မှုနဲ့ပတ်သက်လို့နေရတဲ့ကျိုးဖြစ်စေမနေရတဲ့ကျိုးဖြစ်စေပေါ့နော်နောက်ကျွန်တော်တို့မော်နီတာရင်းအစိုးရကလုပ်နေတာတွေနဲ့ဆန်တဲ့အစိုးရတွေနဲ့နှိုင်းယှဉ်လိုက်မှဆိုရင်ထင်ကြုံအများဆုံးလို့တော့ဆိုနိုင
်ဒီမိုကရေစီအတွင်းကူးပြောင်းရေးကာလအယက်သားအစိုးရစတင်ချိန်တုန်းကတော့သတင်းမီဒီယာလွတ်လပ်ခွင့်ကအတန်အသင့်ရရှိလာတယ်လို့ပြောဆိုနေကြချိန်မှာပဲသတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်လို့တရားစွဲဆိုမှုတွေသတင်းသမားတွေအပေါ်မှာဖမ်းဆီးထောင်ချမှုတွေဇက်တိုက်ဖြစ်လာတဲ့အပြင်သတင်းမောက်ဆန္ဒပြမှုတွေမှာကွင်းစင်းသတင်းရယူနေတဲ့သတင်းသမားတွေအပေါ်မှာရည်ရွယ်ချက်ရှိရှိတိုက်ခိုက်မှုတွေရှိလာပါတယ်ဆိုပြီးတော့သတင်းသမားတွေနဲ့အာဏာပိုင်တို့ကြားတင်းမာမှုတွေဖြစ်လာနေတာပါဒါဟာမြန်မာသတင်းမီဒီယာလွတ်လပ်မှုဆုံးရှုံးလာပြီးတော့သတင်းလွတ်လပ်ခွင့်မရှိတော့တဲ့နောက်ကြောင်းပြန်တဲ့လုပ်ရအဖြစ်နဲ့နိုင်ငံတကာကမြန်မာသတင်းမီဒီယာဆန်ကိုတုံ့တက်လာနေကြတာလည်းဖြစ်ပါတယ်ရှင်